နှစ်ပြည်တော်ကလွတ်တော်အဆောက်အုံကိုအဝေးထိန်ဒရုန်းယာဉ်နဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့လေကြောင်းပြန်သမှုဆိုင်ရာအဲ့ဥတွေနဲ့ထောင်ချခံထားရတဲ့နိုင်ငံခြားသတင်းထောက်အုပ်ကိုဒီကနေ့တရားရုံးထုတ်ချိန်မှာတော့နောက်ထပ်တရားစွဲဆိုထားတဲ့အမှုတွေရုပ်သိမ်းမှုလျှောက်လက်ချက်ကိုပယ်ချပြီးလဝကအဲ့ဥတွေနဲ့ထပ်မံတရားစွဲဆိုလိုက်တယ်လို့အမှုလိုက်ရှင်တွေကပြောပါတယ်။အခုလိုသတင်းသမားတွေအပေါ်ထောင်ဒဏ်ချပေးတာတော့နောက်ထပ်ဥပဒေပုံမှန်အမျိုးမျိုးတက်ပြီးတော့ထပ်မံတရားစွဲဆိုဖို့ပြင်ဆင်နေတဲ့အပေါ်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဒီမိုကရေစီအစိုးရရဲ့ပုံရိပ်တွေကိုထိခိုက်စေတယ်လို့သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေဘက်ကဝေဖန်လိုက်ပါတယ်မဆူမုံကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေပြည်တော်ကောင်စီနယ်မြေတွေကလွှတ်တော်အဆောက်အုံကိုအဝေးထိန်ဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံလိုက်ရတဲ့တူရကီနိုင်ငံအခြေစိုက် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့အပြင်ဘာသာပြန်အဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းတို့ကိုနေပြည်တော်ဇဗူတိရီမြို့နယ်တရားရုံးမှာရုံးထုတ်ပြီးတော့လေကြောင်းပြန်သမ်းမှုဆိုင်ရာအဥပဒေနဲ့ထောင်နဲ့နှစ်လစီချမှတ်ပြီးဖြစ်ပါတယ်ဒီကနေ့နိုဝင်ဘာလ28ရက်နေ့မှာတော့သူတို့ကိုတရားစွဲဆိုထားစေအမှုတွေကိုနေပြည်တော်မှာရုံးထုတ်စစ်ဆေးချိန်မှာတော့ရာဇဝတ်ကျင့်ထုံးဥပဒေပုံမှာ403အရာတရားစွဲဆိုမှုကိုရုပ်သိမ်းဖို့ရှောက်လဲချက်ကိုတရားရုံးကပယ်ချလိုက်ပါတယ်ဒါအပြင်ဇဗူတိရီမြို့နယ်လာဝကဦးစီးမှုကနေလာဝကအဥပဒေ73နဲ့ထပ်မံပြီးတရားစွဲဆိုလိုက်တယ်လို့သတင်းသမားတွေဘက်ကအမှုကိုဥပဒေကြောင်းအရာလိုက်ပါဆောင်ရွက်ပေးနေသူရှင့်နေဦးခမောင်စောကပြောပါတယ
်ဒီကနေ့ကတော့ကျွန်တော်တို့အဲ့ဒီ403 application ကိုပယ်လိုက်တယ်ပေါ့ဗျာရုံးကနော်ပြင်မှုတစ်ခုလည်းဟိုနှစ်ခါစစ်ဆေးတာမဟုတ်ဘူးပေါ့ဗျာပြင်မှုတစ်ခုကdrone လွှတ်တင်တာတစ်ခုက drone ကိုနိုင်ငံခြားကျွင်းတာပေါ့ဗျာနော်အဲ့ဒါမတူဘူးပေါ့အဲ့လိုတို့ပြီးတော့ပယ်လိုက်တယ်ဒါတကထူးထူးရှားရှားလက်တော့ခတ်တယ်လားအဲ့ဒီမှုကတော့ immigration app အဲ့ပုံမှန် 73 နဲ့တက်လာတယ် overseas ပေါ့အဲ့ visa တက်တန်းကျော်လွန်ပြီးနေထိုင်နေရဲ့ဆိုပြီးတော့ဟုတ်ကဲ့နိုင်ငံရေးနှုတ်ကိုဆွဲတာဟိုဗမာနည်းအောင်မပါဘူးဦးစည်းမှုကနေပြီးတော့မှတရားလိုလုပ်ပြီးတော့အဲလူမှုကြီးကြပ်ရေးအဲ့ဥပဒေပုံမှာ73နဲ့ဆွဲတာဖြစ်တယ်ကတော့တစ်နှစ်ဖြီထောင်တန်ဖြစ်စီငွေတန်ဖြစ်စီတစ်နှစ်ရလုံးဖြစ်စီချမှတ်နေတယ
်အခုလာမဲ့ဒီဇင်ဘာလ4ရက်နေ့မှာလဲထပ်မံရုံးထုတ်စစ်ဆေးချိန်မှာတော့သူတို့ကိုတပ်ဆိုင်ရာကတရားစွဲဆိုထားတဲ့ပုံမှန်တွေနဲ့ပတ်သက်ပြီးဆက်လက်စစ်ဆေးမှာဖြစ်တယ်လို့ရှင်နေဦးခင်မောင်စောကပြောပါတယ
်ပုံမှန်ဒီနေ့ဖတ်ပြရုံနဲ့ရှိတယ်တင်နေကြားရှိတယ်ရှေ့ချင်းကြမှာဒီဥစ္စာကိုကျွန်တော်အခြေတော့ပြောကြဆိုကျွန်တော်ကိုယ်တိုင်လည်းပါဝါမတင်နေရဘူးအစ်ဘိုးအစ်ဆိုးတဲ့ကြည်နာနောက်တကားဟိုတက်ခတ်ပဲကျွန်တော်တင်ခဲ့တယ်နှစ်ခုပဲအဲ့တော့အဲ့ရှေ့ချင်းကြမှာတင်မှာတို့သုံးမှုရင်ဆိုင်ရတာပေါ့ဗျာတမှုရောကြီးချလိုက်တယ်ပေါ့ဗျာ
သတင်းမီဒီယာလွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နောက်ဒီမိုကရေစီစနစ်ဖော်ဆောင်မှုကြိုးပမ်းနေတဲ့ NND ပါတီဦးဆောင်တဲ့အရသာအစိုးရလက်ထက်မှာအခုလိုသတင်းသမားတွေပေါ်မှာဖမ်းဆီးထောင်ချမှုတွေနဲ့ဥပဒေပုံမှားတွေအမျိုးမျိုးတက်ပြီးတော့ထပ်ပြီးတရားစွဲဆိုဖို့ပြင်ဆင်နေတဲ့အပေါ်ဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေပါတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လှုပ်ရှားဆောင်ရွက်နေသူကဗျာဆရာမောင်ဆောင်ခါကဝေဖန်ပြောဆိုလိုက်ပါတယ
်ဒီပထမတက်မှုနဲ့ဆန္ဒဒီလေရင်အဥ်တွေနဲ့ဒီပထမပြည်တယ်အကြပြီးလားနှစ်လချပြီးသွားပြီတကယ်ဒီလောက်ဆိုရင်ကိုဂျီနက်တင်တယ်ပေါ့ဗျာအမျိုးတကြီးတက်ဒီဟာယူရဲရှိရှိနဲ့ကိုထောင်ထဲကိုကြားရိုက်ထည့်ထားနိုင်အောင်ဆိုပြီးအဲ့လိုရှိရှိမြပုံမာရီနဲ့အကုန်ကောက်ဆွဲတက်ပြီးတော့ထောင်ထဲဆွဲထည့်ထားတာမျိုးဆိုတော့လုံးဝမဖြစ်တင်ဘူးပေါ့နော်ဟိုဒီလောက်ကြီးကြီးပေါ့နော်ဒီဥတွေတစ်ခုပြီးတစ်ခုကိုနည်းဥတွေကောင်းများများရွာနဲ့သူ့ကိုထောင်ထဲကိုကြားရိုက်ထည့်ထားဖို့ကြိုးစားတာမျိုးအမျိုးကြီးစုရကောင်းတဲ့စားပြီးအမလုံဆောင်ပေးမိလို့ကျွန်တော်တို့မြင်
တာဒါပြင်အခုလိုတက်ဆိုင်ရာကတရားစွဲဆိုမှုတွေအပြင်အခုနောက်ပိုင်းမှာတော့အကဲဆက်မခံတဲ့သတင်းအချက်လက်ဖော်ပြမှုတွေနဲ့ပတ်သက်လို့သတင်းမီဒီယာသမားတွေအပေါ်မှာရွေကျက်ရှိရှိနဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေလည်းပိုများလာတယ်လို့မောင်ဆောင်ခါကပြောပါတယ
်မီဒီယာကနည်းနည်းလေးလွယ်လာကြတယ်အဲ့လူကိုထောင်ထဲထည့်မယ်အဲလူတုံးသွားတာမသားတယ်မဟုတ်ABR ဒီ Mac Star ကိုပေးထားမှာဆိုရင်လည်းဒီလိုပဲဒါ Star ကိုတက်မယ်ဖြတ်မယ်ဒီချင်းချောက်တာတွေဒီအားဆိုကျွန်တော်ကတုံလာတယ်ပြည်လာမြင်လာတယ်ဘာဒါတကယ်ဝင်ကိုပဲဒီ online မှာတကယ် profile အမှန်နေနေကိုပြောနေတာတိကျွန်တော်ကတုံလာတယ်ပေါ့ media ဒီပေါ်မှာဒီလိုဖိနှိပ်နေတဲ့ဟာတွေနဲ့ပတ်သက်ပြီးဘယ်သူကပဲလှုပ်လို့ဟိုလက်ရှိ NND ဆိုရပဲခေါင်းခံမကြည့်ရပဲတောင်းကြည့်ရမယ်အဲ့တော့တိကျပြီးတော့ဆိုရတဲ့အချိန်မှာသူကဒါပေါ်မှာဒီဟာတွေကိုတာဝန်ယူပြီးတော့ဖြည့်ရှင်းတာမျိုးတွေနောက်ကဖြည့်လျှော့တာမျိုးတွေမဖြစ်မနေလုပ်ပေးဖို့လိုတယ်မှာနောက်ဆုံးဒီနာမည်ပြတ်မယ်ဒီ NND ဆိုရနာမည်ပြတ်မယ်ဒီ NND ကိုဦးဆောင်တဲ့တောင်ကျောင်းစုကြည်ရဲ့နာမည်ပြတ်လိမ့်မယ်လို့ကျွန်တော်ထင်တယ်ဗျ
ာ။နေပြည်တော်လွှတ်တော်ကို drone နဲ့ရိုက်ကူးဖို့ပြင်ဆင်တဲ့သတင်းသမားတွေကိုအတွင်းကုန်ထုတ်ကုန်ဥပဒေနဲ့တရားစွဲဆိုခဲ့တာဖြစ်ပြီးအမှုထင်ရှားပြီးအပြစ်ရှိတဲ့ဆိုရင်တော့အနည်းဆုံးထောင်နဲ့၃နှစ်ထိကြာခံရမှာဖြစ်ပြီးငွေဒဏ်လည်းချမှတ်နိုင်ပါတယ်။နောက်လာဝကဥပဒေချိုးဖောက်မှုနဲ့လည်းထပ်တိုးထောင်နဲ့ချမှတ်ခံရနိုင်ခြေရှိနေပါတယ်ရှင်။